โอเคရှင်းနေများကိုရဲကနေပြီးတော့ဒီလက်ဘရောင်းတောင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ကြီးညာချက်ထုတ်တယ်လို့ကြားလို့ပါဆရာကြီး။ဟိုဒီနေ့ထုတ်တာလားဆရာကြီးကျွန်တော်နည်းနည်းပြောပြပေးပါအောင်ခင်ဗျ။
ဟုတ်တယ်24ရက်နေ့ရေဆွဲနဲ့ထုတ်ထားဗျ။
โอเค
ยงเบยဖြစ်သွားလို့အဲ့ဒါကတော့ကျွန်တော်လက်ဘရတောင်ဒေသအတွင်းလုံကြုံရေးအဖွဲ့ကြီးပြစ်ခတ်မှုကြောင့်ဒေသခံရွာသူတဦးသေးဆုံးချင်းပေါ်သဘောထားကြီးညာချက်3မြင်းဆောင်2014နဲ့ကျွန်တော်ထုတ်ပါတယ်အချက်အပိုက်4ပိုက်ပါပါတယ်ခင်ဗျာဒီလုံကြုံရေးအဖွဲ့တနက်နေ့ပြစ်ခတ်မှုကြောင့်မိုးချိုးပြင်းရွာမှာလေသူမကြီးဒေါ်ခွင်ဝင်းသေဆုံး၍ဒေသခံတောင်သူအများပြဒဏ်ရရှိခဲ့ခြင်းအပေါ်မှာကျွန်တော်တို့လည်းဒီလိုအပြုတ်မှုပေါ်မှာကျွန်တော်တို့ပြင်းထန်စွာကန့်ကွက်ရှုံချတယ်နောက်တစ်ခါလက်ဘရတောင်ဆုံးသားရေးအစီကော်မရှင်အစီအခံစာကိုတိကျစွာမလိုက်နာပဲဝမ်ပေါင်းနဲ့မြမစီပွားရေးဥပိုင်လူမျိုးတက်တွေတို့အနေနဲ့မိမိတို့သဘောနဲ့စင်နာကင်းဆက်ဆောင်ရနေခြင်းနဲ့အကြမ်းဖက်နေနေကြီးများပြုလုပ်နေခြင်းကိုချက်ချင်းရဆိုင်ရနဲ့စီမံကိန်းကိုဆက်မလုပ်ရန်ကျွန်တော်တို့တောင်းဆိုတယ်နောက်ဆုံးပိုက်ကတော့ပြဿနာရဲ့အရင်းအမြစ်ကိုဖော်ထုတ်ဖြေရှင်းရမယ်အစားတည်ဆုံးထားတဲ့တွေကိုရောကြီးပေးသောနီးနဲ့ဖြေရှင်းတာလမ်းမှာမဟုတ်ဘူးလို့ကျွန်တော်တို့ကသဘောထားတယ်ဒါကြောင့်မလို့မြန်မာနိုင်ငံရှိနေကိုင်းရဲ့အနေနဲ့လက်ဘရောင်းတောင်ဒေသပြည်သူများရဲ့တရားသောလှုပ်ရှားတောင်းဆိုမှုများကိုထောက်ခံသွားမည်ဖြစ်ကြောင်းအတိအလင်ကြေညာအပ်တယ်ဆိုပြီးကျွန်တော်တို့အဲ့လိုထုတ်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှိနေများကိုင်းရဲ့အနေနဲ့ပေါ့လေဒီကြေညာချက်တော့ထုတ်ပြန်ထားပါတယ်။ဒါနဲ့တကယ
်
တကယ်တမ်းဆက်လက်ဆောင်ရွက်မဲ့အနေထားရောဘာတွေများဆောင်ရွက်ဖို့ရှိပါလဲခင်ဗျာ
။ကျွန်တော်တို့ဇန်နဝါရီလ2ရက်နေ့မှာကျွန်တော်ရှိနေများကိုင်းရဲ့ကဲနောက်ဒေါ်ဒေဝီသန့်စင်တို့ပါတဲ့ဟောပန်းဝန်းကျင်အဖွဲ့ရဲ့နောက်တခြားအဖွဲ့တချို့နဲ့ပေါင်းပြီးတော့ကျွန်တော်တို့လက်ဘရောင်းတောင်ဝန်သွားဖို့စီစဉ်ရှိပါတယ်။သွားကြည့်မယ်။အဲ့အဖြစ်အပျက်တွေကိုသွားကြည့်မယ်။အဲဖြစ်ပျက်နေတာတွေနဲ့ဥပဒေအရဘယ်လိုချိုးဖောက်မှုတွေလို့ထုတ်ထားလဲ။ဩကျင်းနေဘယ်လိုပြည့်စည်တယ်။ဘာတွေလုပ်တင်လဲဆိုတာတွေကိုကျွန်တော်တို့စဉ်းစားပြီးတော့အကြံပေးတာတွေကျင်းနေထုတ်ထားတယ်။နောက်ကူညီဆောင်ရွက်ထားတယ်ကျွန်တော်လုပ်ဖို့စီစဉ်ရှိပါတယ်ခင်ဗျာ
။လက်ဘရောင်းတောင်ကိစ္စမှာဒီပုံစံစစ်ဆေးရေးကော်မရှင်ရဲ့တင်ပြချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအားနဲ့ချက်တွေရှိတယ်ဆိုပြီးပြောတယ်ဆိုတော့အဲ့ဒီအရာတွေပေါ့လေစုံစမ်းစစ်ဆေးကော်မရှင်ကတင်ပြချက်အတိုင်းဖြစ်လာဖို့အတွက်ကိုရောဆရာတို့အနေနဲ့ဘာများလှုပ်ဆောင်နိုင်လဲခင်ဗျအ
ဲကျွန်တော်တို့အထက်မှာလည်းပဲ NLD ဘူးအထောက်ကူပြုတာဥအောင်သိန်းတို့လည်းပါမယ်ဗျအဲ့တော့ NLD ရလူတွေပါမယ်ဒေတာဆိုင်ရာမှာလည်းပဲကျွန်တော်တို့လူတွေလည်းရှိတယ်လေအဲ့လူတွေနဲ့လည်းကျွန်တော်တို့တွေ့မှာဆိုတော့အဲ့လူတွေနဲ့ပေါင်းဆက်ပြီးတော့ဘယ်လိုကွာဟနေလဲဆိုတာတွေကိုကျွန်တော်တို့ကကြည့်ပြီးတော့ရင်ပုံမှန်လင်းလင်းလှုပ်ကြမှာဟုတ်အဲ့လောက်မလို့ဒီအစီအခံစာနဲ့ဘလူကွာဟနေလဲတကယ်ဖြစ်တင်တာဘာလဲဖြစ်နေတာဘာတွေလဲဆိုတာလည်းပဲကျွန်တော်တို့ကိုယ်စင့်ကြည့်ခြင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီလက်ဘရောင်းတောင်ကိစ္စနဲ့ပတ်သက်ပြီးတော့အခုဘေးကနေဝိုင်းကူညီနေတဲ့လူတွေကအများကြီးပေါ့လေဒီလူမှုရေးအဖွဲ့လည်းပါတယ်ဒီចောင်းသားတွေလည်းပါတယ်ပေါ့လေဆိုတော့ဒါပေမဲ့ဒီအာနာပိုင်နေဘက်ကပြောဆိုနေတာပေါ့နိုင်ငံရေးပြောကားတွေပါတယ်ဆိုပြီးတော့ပြောနေပါတယ်ခင်ဗျာဒီပြောဆိုချက်နဲ့ပတ်သက်လို့ဆရာတို့ဘလူများမှတ်ချက်ပေးခြင်းပါလဲခင်ဗျာ
အဲအဲ့ဒါတော့ဗျာစီအစိုးရအဆက်ဆက်ကတော့အဲ့လိုပဲကွန်မနစ်ကိုလွှဲချဟိုလွှဲချဒီလွှဲချလုပ်ခဲ့တာပဲဗျာအခုပွင့်လင်းမြင်သာလာတဲ့ဒီမိုကရေစီသွားနေတဲ့ချိန်မှာတော့အဲ့ဒီလိုအသုံးအနှုန်းမျိုးတွေရောရပ်တင်ပြီးတော်တင်ပြီလို့ကျွန်တော်ထင်တယ်လေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကိုယ်ရည်တွေဆိုတာကအာဏာယူမဲ့လူတွေမဟုတ်ဘူးဗျာကျွန်တော်တို့ကနိုင်ငံရေးပါတီလည်းမဟုတ်ဘူးမျိုးပေါ်မျိုးအောက်လည်းမဟုတ်ဘူးပြောင်းဖွဲ့ကိုယ်ရည်ဒီမိုကရေစီကိုအထောက်အကူပြုဖို့အတွက်ဒီလူထုအဖွဲ့အစည်းတွေလိုအပ်တယ်အဲ့ဒီဟာကွက်ကိုဖြည့်ပြီးတော့ကျွန်တော်တို့ကတိုင်းပြည်ကိုလူတို့နဲ့အစိုးရနဲ့နောက်မီဒီယာတွေနဲ့အဲအဲ့လိုမျိုးတွေပေါ့တသားတည်းဖြစ်အောင်လို့ကျွန်တော်တို့တွေကသွားနေတာပါကျွန်တော်တို့ဆိုလို့ရှိရင်ပါတီလည်းမဟုတ်ဘူးဗျာအဲ့လိုပဲကျွန်တော်တို့လိုကူသွားနေကူညီနေတဲ့လူတွေကနိုင်ငံရေးပါတီတွေမဟုတ်ဘူးဗျာကြောင်လုံးနေကြတာကိုစားဟိုဘယ်ကကိုရဲ့ဖွဲ့တဲ့ဥက္ခဘလူအတွင်းဘူးဘသူအဲ့လိုခါဘာဆိုတော့အဲ့လိုတိတိတတ်ကြနဲ့ကိုလမ်းစဉ်နဲ့ကူသွားနေတဲ့ပုံမှာနိုင်ငံရေးပယောကဖြစ်တယ်ဆိုတာကိုကျွန်တော်တို့နားမလည်ဘူးဗျာကျွန်တော်တို့ကတော့လုံးဝမဟုတ်ဘူးဗျာကျွန်တော်တို့အဲ့လိုလုံနေတယ်လို့ကျွန်တော်မမြင်ဘူးအဲ့လိုလေမပြောတင်တော့ဘူးလို့ကျွန်တော်အဲ့လိုထင်တယ်ဗျာ
ကျေးဇူးပါပဲဆရာကြီးအခုလို့ရှင်းပြကျေးဇူးအများကြီးတင်တယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျ
โอเค